ချိန်သိမ်းထားတဲ့အတိုက်ခံကောင်းဆောင်အလက်ဆီနော်ဗယ်နီကိုအတုံးချပြီးအနောက်အင်အားကြီးနိုင်ငံတွေအနေနဲ့ရုရှားကိုထိန်းချုပ်ဖို့ကြိုးပမ်းနေကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကတနင်္ဂနွေနေ့ကဆွဆဲပြောကြားလိုက်ပါတယ်။ရုရှားကထုတ်လုပ်နိုင်ခဲ့တဲ့ COVID-19 ကာကွယ်ဆေးအပါအဝင်မကြသေးခင်ကရုရှားရဲ့အောင်မြင်မှုများစွာဟာရုရှားအစိုးရဆန့်ကျင်သူတွေကိုစိတ်အနှောက်အယှက်ဖြစ်စေတယ်လို့လည်းပူတင်ကပြောဆိုခဲ့ပါတယ်။ပူတင်လိုလားတဲ့လူအုပ်စုတွေရဲ့ဗီဒီယိုဖိုင်အတွဲလိုက်တွေရုရှားအစိုးရထိန်းချုပ်ထားတဲ့သတင်းမီဒီယာတွေကနေထုတ်လွှင့်တာတွေအွန်လိုင်းပေါ်မှာဖြန့်ဝေမှုတွေမှာလူတွေကသူတို့ကိုအဲ့ဒီမှာပါဝင်ဖို့လှည့်ဖြားခံရတယ်ဆိုပြီးပြောဆိုနေချိန်အခုလိုသမ္မတပူတင်ကပြောကြားခဲ့တာဖြစ်ပါတယ်။လူတချို့ကနေဒေသခံသတင်းထောက်တွေကိုပြောပြရမှာပူတင်ထောက်ခံတဲ့ပွဲတွေမှာပါဝင်ဖို့စက်ရုံအကြီးအကဲတွေကနေသူတို့ကိုရေးချွဲခြင်းအနည်းငယ်ပဲပေးခဲ့တယ်လို့ဆိုပါတယ်။ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့ဒီဗီဒီယိုဖိုင်တွေနဲ့အစိုးရကြားပတ်သက်မှုလုံးဝမရှိဘူးလို့ပြောဆိုခဲ့ပြီးဆွဆွဲချက်တွေကိုပယ်ချခဲ့ပါတယ်ရှင်။